ဟုတ်ကဲ့ခင်ဗျာနိုင်ငံရေးကျင်းသားဟောင်းနာမည်ကျော်ဆိုင်ဆရာရွှေဖုံးလူခေါ်တာယာမင်းဝေဟာတနင်္ဂနွေနေ့ကမြောက်ဥကလာပါဆေးဦးမှာကွယ်လွန်သွားခဲ့ပြီးဒီကနေ့သူ့ဇာပနာကိုရေဝဲတုတ်တံမှာကျင်းပခဲ့ပါတယ်ဇာပနာကိုတွားရောက်ခဲ့တဲ့စာပေနဲ့နိုင်ငံရေးနယ်ပယ်ကလှုပ်ဖော်ကိုင်းပဲ့ကိုစောတက်ထွေးကဒီကနေ့ဇာပနာဟာငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်လို့ RFA ကိုပြောပါတယ်ခင်ဗျာ
ကျွန်တော်တို့စာပေနယ်နဲ့နိုင်ငံရေးလှုပ်ဖော်ကိုင်းပဲ့တွေအကုန်လာကြပါတယ်ကျွန်တော်တို့သူရေးထားတဲ့ကြရားတွေကိုအထိမ့်မအနေနဲ့ထုတ်ဝေတဲ့ pamphlet လေးတွေကိုပိတ်သက်ကိုဝေနှားတယ်ကိုစားကနာအခမ်းအနားမှုလုပ်ပြီးတော့စာပေလူပညာရှင်များကိုစားစာရေးဆရာတစ္ဆာနေရာနေပြီးတော့သူ့ကိုနှုတ်ဆက်ကြရားပြောတယ်ဒီဘက်က88မျိုးဆက်ကျောင်းသားတွေရဲ့ကိုစားကိုမင်းကိုနိုင်ကနေပြီးတော့သူကိုယ်တိုင်ရေးထားတဲ့ကြရားတစ်ပုဒ်ကိုရွတ်ပါတယ
်ကိုမင်းကိုနိုင်ရဲ့ကြရားနောက်ဆုံးပိုက်ကိုအခုလိုကြားပါရခင်ဗျာ
ပါနဲ့တကယ်ချင်းဘာမြင်လဲဒီခဲချင်းတပြားရဲ့ရင်းရဲ့တပြားလေးမာတိကာပြီဖို့ငါတို့ခရစ်တဲ့အောင်လဲကျောင်းနဲ့တကယ်ချင်းကျောင်းမှန်ရတော့ကျောင်းနာပြန်ပိုက်တဲ့သမီးမာတို့ကျေးဇူးတင်ပ
ါကိုမင်းကိုတိုင်ရဲ့ကြပြာကျုဆိုတန်ကိုဆက်တော်ရဲ့အခက်ခဲကြောင့်ကြီးကြီးလင်းလင်းရရှိနိုင်ခြင်းမရှိပါဘူးတိခါမှာခင်ဗျာဒီကနေ့ဇာပနာကိုလိုက်ပါပို့ဆောင်ခဲ့တဲ့88ကျောင်းသားကောင်းဆောင်ကိုကိုကြီးကလည်းသူတို့အားလုံးတာယာမင်းဝေအတွက်ဂုဏ်ယူကြတယ်လို့ RFA ကိုပြောပါတယ
်။ဟောမီးတကြူလေးဆက်တဲ့ဟိုတော့ကျွန်တော်တို့ဇာပီအမှုပညာရှင်တွေကတစ်ဖက်ကျွန်တော်တို့88မျိုးဆက်ကျောင်းသားတွေကတစ်ဖက်ပေါ်ပြီးနှစ်ဖက်ကျွန်တော်တို့ထမ်းပြီးတော့မီးတကြူရဲ့တစ်ဖက်ပြီးကျွန်တော်တို့ဝင်ပြီးတော့လိုက်ဆံပို့ဆောင်ကြတယ်။တကယ်တော့ဒီကျွန်တော်တို့တည်တဲ့ရွှေဖုံးလူဆိုတာကြပြာသမားစာပေဝါဒနာပါတဲ့မဟုတ်မခံတဲ့လူငယ်လေးတယောက်ဖြစ်နေကျွန်တော်တို့ဖြစ်လေးလုံးဆုတ်ရှားမှုကြီးမှာအထူးတွဲပြီးတော့ကျွန်တော်တို့လုပ်ခဲ့ကြဘူးတဲ့အထူးသဖြင့်ကျွန်တော်တို့တွေထိမ့်သိမ်းခံနေရတဲ့အတော်အတွင်းမှာဒီခွတောင်းအလံကိုလက်ဆင့်တန်းပြီးတော့ထိမ့်သိမ်းထားတာဟာရှေဖုံးလူပါပဲနောက်သူ့ကိုအကျဉ်းချပြီးတော့သူ့ရဲ့နိုင်ငံရေးဆုတ်ရှားမှုသူ့ရဲ့အမှုပညာပုံမျိုးမှုတွေကိုဖိတ်ပင်မှုစူးစမ်းပေမဲ့ရှေဖုံးလူဆိုတဲ့နိုင်ငံရေးသမားကျောင်းသားကောင်းဆောင်လေးဟာဘဝထွက်လာတာနဲ့အတားအဆီးအပိတ်အဆို့တွေနဲ့ချိုးနှိမ်ထားတဲ့ဈားတွေကနေပြီးတော့စာယာမင်းဝေဆိုတဲ့အင်ရှားကြော်ကြားတဲ့စာပေသမားတယောက်ဖြစ်လာခဲ့တယ်။တကယ်တော့သူဟာကျွန်တော်တို့အားလုံးအတွက်အနိုင်မခံအရှုံးမပေးဘဲနဲ့ဘဝကိုရင်ဆိုင်သွားတဲ့ဆံပြကျောင်းသားကောင်းဆောင်တယောက်ပါပဲ
။ဒါယာမင်းဝေရဲ့မိခင်ဒေါ်လှကြီးကတားဖြစ်သူရဲ့နောက်ဆုံးခရီးဟာအေးမြပါတယ်။မိသားစု၃ဦးပဲရှိတဲ့သူတို့ရဲ့မိသားစုဘဝမှာအခုလိုမိတ်ဆွေအမြောက်များလာရောက်ခဲ့ကြတဲ့အတွက်တစုံတရာစိတ်သက်သာရမိတယ်လို့ပြောပါရခင်ဗျာ
သူတို့ကလေအမီးကိုစောစောအိမ်ပြန်ဆိုင်နေတယ်အမီးတို့လင်မယားနေရကိုလေပြောရမယ်ဆိုဝန်းလဲနေဝန်းလဲတာပေါ့လေဒီမသားလေးရဲ့အသွားကြီးလေးကပျောက်ယူတာပေါ့
ဖခင်ဖြစ်သူဦးကျော်ရှင်ကလည်းကျေးဇူးတင်စကားပြောခဲ့ပါတယ
်ရှင်နေပါတော့မကောင်းတာအများကြီးမကောင်းဘူးပေါ့ညာကိုရင်တဲ့လူတွေကိုကျေးဇူးအများကြီးတင်ပါတယ်လို့
ဒီကနေ့ဇာပနာကိုလိုက်ပါပို့ဆောင်သူတွေအတွေ့ဘိုးကျုံလမ်းနဲ့33လမ်းတောင်မှာကားတွေစီစဉ်ထားခဲ့ပါတယ်အဲ့ဒီကားသမားတွေကိုဘယ်သူဘယ်ဘဘယ်ဖွဲ့စည်းကမှမသိရသူတွေကလာရောက်ပြီးဟန်တားလို့လိုက်ပါပို့ဆောင်မဲ့သူတွေမကျင်မနှက်ဖြစ်ပြီးရေဝဲကိုမြို့တဲကနေလမ်းလျှောက်ကြမယ်လို့ပြောဆိုခဲ့ကြပါတယ်ဒါမှမဟုတ်နောက်ပိုင်းမှာအဆင်ပြေသွားပါတယ်လို့ကိုဇော်သက်ထွေးကရှင်းပြခဲ့ပါတယ
်မြို့လေကောင်ကျွန်တော်လေထန်ကောင်ကနေပြီးတော့အမှုပညာသမားတွေစာရေးဆရာတွေကြပြဆရာတွေလိုက်ဖို့ဆိုပြီးတော့ကျွန်တော်တို့ကားလေးစီးစီစဉ်ထားတယ်လေအိုက်ကားလေးစီးစီစဉ်တာကနေပြီးတော့အိုက်ကားလေးစီးဖယ်ပေးပါဆိုပြီးတော့လာပြောလို့တဲ့အိုက်ကားသမားတွေကကြောက်ပြီးတော့မလိုက်တော့ဘူးဆိုပြန်သွားကြတော့အိုက်လူအုပ်စုရအိုက်မှာကြံနေခဲ့တာနောက်သူတို့ကားလေးစီးစီစဉ်ပေးတယ်ကားလေးစီးကသူတို့အိုက်မဝတ္တစီစဉ်ပေးတာဖြစ်နေအဲ့တော့အိုက်ကားလေးစီးနဲ့ဒီလူတွေအားလုံးလိုက်လာတော့နည်းနည်းတော့ရေဝဲရောက်တဲ့အချိန်တော့သူတို့နည်းနည်းနောက်ကျသွားတယ်7နာရီ45မိနစ်မှာသူတို့ရောက်လာတယ်အဲသူတို့ရောက်လာတဲ့ကျွန်တော်လည်းအဲ့လိုဟိုအားလုံးဒီခန်းသားလေးလှုပ်လိုက်ပြီးတော့ကျွန်တော်တို့တနအိမ်မှာတကြိုလိုက်တာပါပဲ
အခမ်းအနားမှုတာဝန်ယူခဲ့တဲ့ကိုသူရခေါ်ဇာကနာကိုလည်း RFA ကဆက်သွယ်ခဲ့ပါတယ်ခင်ဗျာ
ဒီနေ့ဇာမနာခန်းသားမှာသူ့မြေကြတဲ့အချိန်ကြီးကျွန်တော်လည်းဟိုဖို့ပြင်ပြီးလုပ်ခဲ့ပါတယ်ဆိုတော့လေကျွန်တော်ပြောချင်တဲ့စကားတစ်ခုကတော့သူဟာမှန်ကျင်လဲမှန်ခဲ့ပါလိမ့်မယ်သူဟာမှားကျင်လဲမှားခဲ့ပါလိမ့်မယ်ဒါပေမဲ့သူဟာဘသူ့ကိုမှတောင်းပန်သွားတဲ့လူတော့မဟုတ်ပါဘူးအဲ့ဒါဒီတစ်ခုပဲကျွန်တော်ပြောချင်တယ်
ဒီကနေ့ကျင်းပခဲ့တဲ့ရွှေဖုံးလူခေါ်တာယာမင်းဝေရဲ့ဇာပနာနဲ့ပတ်သက်ပြီးရန်ကုန်မြို့ကလက်လှမ်းမိကြပုံကောင်များကို RFA ကစုံစမ်းပြီးများတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ